ရောဂါပိုးရှိသူနဲ့ထိတွေ့မှုမရှိတဲ့အပြင်ပြပခီးသွားရာဇဝင်မှာမရှိဘဲပြည်ရင်းကူးစက်ခံရသူအတီးပြူလူနာတွေတူလာနေခြင်းနေဆက်ဘက်တွေကအဝင်အထွက်တွေကိုတုံ့ပြန်ဆောင်ချက်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ကျမအင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနေ့ထုတ်ပြန်ချက်ထဲမှာစစ်တွေမြို့မှာအသွာလာကန်သက်ထားသူတွေကလူနာသစ်ဆယ်ဦးတိုးလာပါတယ်။ပြပခီးသွားရာဇဝင်မရှိတဲ့ဒီလူနာသစ်တွေဟာတခွဲတီပြူလူနာနဲ့တိုက်ရိုက်ထိတွေ့ခဲ့တာမဟုတ်ပေမဲ့တဆင့်ကကူးဆက်ခံရသူတွေဖြစ်နေတာပါ။ရသက်တဲ့ဘက်အတွင်းမှာတချို့ပြန်ပြည်တွင်ကူးဆက်ခံရသူလူနာသစ်19ဦးထိရှိနေတာကြောင်းကူးဆက်မှုတွေကိုထိန ဒီရဇဝင်ပေါက်တွေပေါ့နော်တရားဝင်ပေါက်တွေကတော့ပိတ်ထားတယ်အဲခိုးဝင်ပေါက်တွေကနေပြီးတော့မှတကယ်ဝင်နေတာရှိမရှိအဲ့ဒါတွေကိုတော့ကျွန်တော်တို့ကအစစ်ဆေးရမှာပေါ့
ပြည်ရင်းကူးစက်မှုစတင်လာတဲ့အကြောင်းရင်းကိုသိချာမသိရသေးတဲ့အချိန်မှာနေဆက်ဒေတာဖြစ်တဲ့ရခိုင်ပြည်နယ်မှာလူနာသစ်တွေလည်းထပ်တိုးလာနေလို့ဒီရောဂါထိန်းချုပ်မှုအတွက်သေချာချက်မှတ်တင်တယ်လို့ကိုဗစ်တိုက်ဖျက်ရေးမှာစေတနာဝန်ထမ်းအဖြစ်ဆောင်ရွက်နေတဲ့ဒေါက်တာနေမင်းထက်ကတိုက်တွန်းပါတယ
်သစ်တွေလို့ဒီမြောက်တွေနဲ့ဆောက်လို့ပေါ့နော်အမှားကြောင့်လည်းကျွန်တော်ကောလာဟာလာလို့လည်းသတင်းကြတာသူအောက်ပိုင်းကနေပေါ့ဟိုကွာရန်တင်းမဝင်မဲမဆောက်နိုင်မဲဝင်တဲ့လူတွေရှိတယ်လို့ကျွန်တော်တို့ကြားရတယ်ပထမတစ်ချက်ကတော့ကျွန်တော်အနေနဲ့ပြည်ပပြန်လာတဲ့လူကိုသိချာစီစဲရမယ်ပေါ့နော်ဒီထက်ပိုပြီးတင်းကျပ်ရမယ်ဟိုခိုးဝင်တဲ့လူတွေမရှိအောင်ပေါ့နော်ပြီးတော့ဒီကျမ်းမိုင်းနဲ့ပတ်သက်ပြီးတော့လည်းဒီစစ်တွေမှာရှိတဲ့လူများစုပြောတာသူတို့တွေကမက်ဆောင်မတက်ဘူးပြောတယ်စစ်တွေမှာလေခိုးအရင်ရက်ပိုင်းနေရာအစားလေ
ဟုတ်
ကဲ့ဒါတွေကိုလည်းသူတင်းတင်းကျပ်ထက်လောက်ရမယ်ပေါ့အဓိကအဲ့နှစ်ခုသိချာလောက်ရမယ
်ပြည်တွင်းကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာလည်းတရားမဝင်တဲ့ဇက်ဖြတ်ကျော်ဝင်ရောက်လေးရှိတဲ့နေရာတွေကိုတင်းတင်းကျပ်စောင့်ကြည့်နေတယ်လို့မောင်းနော့ခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်ကပြောပါတယ
်ကျွန်တော်နေသားကတရားဝင်ကုန်စည်စီးဆင်းမှုရောဟိုဘောအကုန်ပိတ်တယ်မြေသားဆောင်အတွင်းရဲရလည်းရဲဟွာလည်းလဲလုထားတယ်ကျွန်တော်နေသားကတော့မဝင်တော့ဘူးဟိုဘက်ကနေတရားမဝင်ပြီးအစိုးရလက်ခံရေးပိတ်ထားတဲ့အချိန်မှာပြန်ဝင်လာတဲ့လူတွေကိုလည်းဒီအချိန်မှာလုံဝင်တော့အရေးယူခံမယ်အရေးယူတာတွေလည်းရှိတဲ့အတွက်ကျွန်တော်ရှိမှာပြန်ဝင်တာမရှိဘူးနော
်ဒီကနေ့မှာပဲထိုင်းရောက်မြန်မာရွှေပြောင်းလုပ်သား900ဝန်းကျင်ထိုင်းမြန်မာအမှတ်2ကိတ်ကနေပြန်ဝင်လာကြပြီးတော့သူတို့ကိုသက်ဆိုင်ရာ quarantine center တွေမှာ21ရက်တာအသွားလာကန့်သတ်ထားဖို့စီစဉ်နေတယ်လို့သိရပါတယ်ကဲယောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ပြီးစစ်တွေမြို့နယ်ပြည်သူတွေကိုမိမိနေမှာသာနေထိုင်ရေးအစီအစဉ်စတင်မှုအတွက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ညကပဲထုတ်ပြန်လိုက်ပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်